ရခိုင်ပြည်နယ်စစ်တွေမြို့မှာ OIC လို့ခေါ်တဲ့အစ္စလာမ်ကိုးကွယ်တဲ့နိုင်ငံများအဖွဲ့ရဲ့ရုံးခွဲလာရောက်ဖွင့်လှစ်မဲ့အစီအစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိတဲ့ဗုဒ္ဓဘာသာဝင်တွေပေါ်စံဖက်တိုက်ခိုက်မှုတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့နေ့လယ်ကစစ်တွေမြို့မှာရှိတဲ့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ရုံးရှိမှာတန်ဃာတော်တွေနဲ့မျိုးမိမျိုးဖတွေပေါင်းပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုစစ်တွေမြို့စီကံထိန်သိမ်းရေးနဲ့ကူညီဆောင်ရှောက်ရေးတန်ဃာတော်များအဖွဲ့ကဥဆောင်ကျင်းပတာဖြစ်ပေမဲ့တခြားမျိုးမိမျိုးဖတွေလည်းထောင်ထဲချီပူပေါင်းပါဝင်ခဲ့တယ်လို့ဥဆောင်ကျင်းပသူတန်ဃာတော်တွေကပြောပါတယ်။အသေးစိတ်ကိုတော့ဘန်ကောက် VOA ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
ဟုတ်ကဲ့ပါစစ်တွေမျိုးစီကံထိန်သိမ်းရေးနဲ့ကုညီဆောင်ရှောက်ရေးတန်ဃာတော်များအဖွဲ့ကဥဆောင်ကျင်းပတဲ့ဒီဆန္ဒပြပွဲကိုတန်ဃာတော်အပါ900ကျော်အပါအဝင်မြို့မိမြို့ဖတွေစုစုပေါင်း3000ကျော်တို့ဟာစစ်တွေမျိုးမှာရှိတဲ့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ရုံးရှိမှာခြိတက်ဆန္ဒပြခဲ့ကြတာပ
ါဆန္ဒပြရဲ့အစီအစဉ်လေးကတော့ဦးဇင်းတို့ကဒီဓာတ်ကုန်ကျောင်းဆိုတဲ့ဦးဇင်းတို့စီကံထိန်သိမ်းနဲ့ကုညီဆောင်ရှောက်ရေးတန်ဃာတော်အဖွဲ့တွေကအဲ့ဒီကစူးပြီးကကမ်းနဲ့ခြိတက်လာတာပေါ့နော်နောက်ပြီးတော့ဒီကလာပြီးပေါ့စီဟုံးဝင်ပြဝင်ကြတာပေါ့နော်အဲ့ဒီမှာတော့အသာစီကတော့ရဲတွေကတော့ရှိတာပေါ့ဒါပေမဲ့တော့ဦးကျင်းတို့လာတဲ့အခါတော့ပြင်ပြတာပါကဲသူတို့ကလဲကြောင်ပြင်ပြရလေနော်နောက်ပြီးတော့အဲ့ဒီနားရောက်တဲ့အခါလဲသူတို့ကအေးအေးစီစီပဲတောက်ချုပ်ပြင်ပြရဦးကျင်းတို့ကအချက်လေးချက်ကိုတိုင်ပြီးတော့တောက်ချုပ်ပဲတောက်ချုပ်ချက်လေးချက်ပါမ
ဆန္ဒပြပွဲကိုဦးဆောင်ကျင်းပခဲ့တဲ့တန်ဃာတော်များအဖွဲ့ကဥပညာတာမိပြောပြခဲ့တာပါရခိုင်ပြည်နယ်စစ်တွေမြို့မှာ OIC လို့ခေါ်တဲ့အစ္စလာမ်ကိုးကွယ်တဲ့နိုင်ငံများအဖွဲ့ရဲ့ရုံးခွဲလာရောက်ဖွင့်လှစ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်အဲ့ဒီရုံးဖွင့်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံရာမူးနဲ့ကောက်ဆစ်ဘဇားဒေသတွေမှာရှိတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းနေနဲ့ဇီဒီပထိုးတွေကိုဒေသခံတွေကအကြမ်းဖက်တိုက်ခိုက်ခဲ့တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ရောဒီဆန္ဒပြပွဲကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြပွဲအတွင်းသူတို့ရဲ့တောင်းဆိုချက်တွေကိုဘင်္ဂလားဒေ့ရှ်ကောင်စစ်ဝန်ရုံးရှိမှကြွေးကြော်ခဲ့ကြသလိုပဲအဲ့ဒီတောင်းဆိုချက်တွေကိုအိပ်ဖွင့်ပေးစာအဖြစ်နဲ့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝန်ရုံးကိုပေးအပ်ခဲ့တယ်လို့ဥပညာတာမိကဆက်ပြောပြပါတယ
်။အဲ့ဒီလေးချက်ကဘာလဲဆိုတော့ဒီမှာမြန်မာနိုင်ငံ၌ OIC လုံးဝလုံးမရှိ၊ရခိုင်ပြည်၌ OIC လုံးဝလုံးမရှိ။နှစ်ပတ်လုံးညီချင်းစွာညီနိုင်ရဲ့အတွက်အင်ပါလာအောင်မင်္ဂလာမြို့ပြင်သို့ထုတ်ပြပါ။ညီချင်းစွာနေထိုင်သည့်လူမျိုးစုဗုဒ္ဓဘာသာကောင်းများကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အပြေအဝတာဝန်ယူကာကွယ်ပြီးပါအဲ့ဒါကတော့ဟိုရင်ပေါ်တော့ကဲကွက်တဲ့လိချက်ပေါ်နာတရားမဝင်ဘင်္ဂလီကိစ္စနဲ့ပတ်သက်ရင်ပြပြတာတာမင်းကြခရဲဟိုနိုင်ငံတော်တမန်တော်ကြီးကထောက်ခံတယ်ဆိုတော့တစ်ချက်ပေါ်တော့ထောက်ခံချက်တစ်ချက်နဲ့အဲ့ဒါနဲ့ဦးဇင်းတို့ငင်းချင်းတော်ဆန္ဒပြပြီးတော့ပြန်ထွက်လာကြပြီနော်အခုနောက်ပြီးအိပ်ဖွင့်ပေးကြအဲ့ဒီမှာပေးထားခဲ့ရတယ
်မနေ့ပြန်မှာလဲအလားတူ OIC ရုံးဖွင့်မဲ့ကိစ္စကိုစန့်ကျင်တဲ့အနေနဲ့စစ်တွေမျိုးကအမျိုးသမီးတွေစုပြီးတော့ဆန္ဒပြကြဖို့အစိုးရထံမှခွင့်ပြုချက်တောင်းထားတယ်လို့ရခိုင်ပြည်နယ်တင်းတင်းကိုကရေးအဖွဲ့သတင်းထုတ်ပြန်ရေးကော်မတီကအတွင်းရေးမှူးဦးဝင်းမြန်ကပြောပြပါတယ်
။ဟောသူတို့ကဒီဟာပါ OIC ကိုဒီမှာဖွင့်ခွင့်လက်မခံဘူးဆိုတာလေအဲ့ဒါကိုငင်းငင်းစွာဆန္ဒပြဖို့ပေါ့အဲ့ဒါလေးသူတို့ခွင့်တင်တာပါ။အဲအစိုးရတော့ခွင့်ပြုပါတယ်ခင်ဗျ။အဲရမ်းမိရဖတင်တာပါ
။ရခိုင်ပြည်နယ်စစ်တွေမျိုးမှာ OIC ရုံးဖွင့်မဲ့အစီအစဉ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတွေကိုအကြမ်းဖက်တိုက်ခိုက်တာတွေကိုစန့်ကျင်တဲ့အနေနဲ့မနေ့ကတနင်္လာနေ့မှာယာနဲ့ချီတဲ့တန်ဃာတော်တွေဘင်္ဂလားဒေ့ရှ်နဲ့အမေရိကန်တန်ယုံရှိတွေမှာခြိတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ